ကမ္ဘာမှာနန်းသက်ရှည်ဆုံးဖြစ်တဲ့ထိုင်းဘရင်ဘူမိပေါ်အတူရတဲ့နှစ်ရဆန်ခဲ့တာတနည်းပြည့်တဲ့အထိမ်းအဖြစ်ထိုင်းနိုင်ငံတဝမ်းမှာအောက်မေ့ပွဲအခမ်းအနားတွေကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းဘရင်နှစ်ရဆန်တဲ့နှစ်ပတ်လည်အထိမ်းအဆုတောင်းဂါရဝပြုပွဲတွေကျင်းပနေကြတာပါ။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းဘရင်မင်းမြတ်ကြီးဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ13ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနှက်ရွာဆန်သွားခဲ့တာဖြစ်ပါတယ်။သူ့ရဲ့နှက်ရွာဆန်နဲ့တနည်းပြေဂါရဝပြုပွဲတွေကိုတော့တနည်းကြာမှပြုလုပ်မှာဖြစ်တာကြောင့်ထိုင်းနိုင်ငံတဝမ်းလုံးမှာအော်တိုဘာလ13ရက်နေ့ကနေစတင်ပြီးပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးတစ်ဝိုက်မြန်မာရှေ့ပြောင်းလူသမားတွေအလုလုနေတဲ့နေရာအတော်များများကဖျားကြောင်းကန်နေမှာလဲဆူတောင်းပွဲတွေဂါရဝပြုပွဲတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့ကြောင့်ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်
ဒီဒီမင်းနဲ့နိုင်ရဆန်နဲ့နေရဒီနေ့တနည်းတနည်းပြည့်ရနေဖြစ်တဲ့ကြောင်းအလို့ရင်တချို့လေးရင်ပိတ်ထားတယ်တချို့လေးရင်လည်းမပိတ်ဘူးပြီးတော့အဲပိတ်ထားတဲ့အဲ့လိုသမားတွေကတော့မိမိနဲ့စောင့်ဝင်ချင်မှရှိရဲ့နီးကြရခရီးကြောင်းကနေကြောက်ပြီးမှဟိုထူတောင်းမိတာပို့အဲခန္ဓာလေးဆိုသူမျိုးပြောနေတဲ့တိုင်းလည်းပိုင်လုပ်မှုကြပါတယ်အဲကျွန်တော်အဓိကပြောချင်တာထိုင်းနိုင်ငံရောက်ဆွေးနွေးလို့သမားတော်တော်များများကဦးစင်းရောက်ပြီးမိမိနဲ့ပြည်ဘောကိုအမှန်ဆင်းရဲလို့ရတယ်ဆိုတော့ကျွန်တော်တို့လောကယုံကြည်ပါတယ
်။လာမယ့်တင်းငွေတွေနဲ့မှာတော့အလုသမားတွေအလုပိတ်ရဖြစ်တဲ့အတွက်မဟာချိုင်ဒေသမှာလည်းအခမ်းအနားနဲ့ဂါရဝပြုပွဲတွေကိုတည်တည်ချာချာကျင်းပပြုလုပ်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထမ်းချင်းအထိမ်းအမှတ်အဖြစ်ဘရင်ကြီးပုံတွေကိုချိတ်ဆွဲထားပြီးပန်းအဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပူဇော်ပွဲတွေလည်းလုပ်ထားကြပါတယ်။ကျောင်းသူကျောင်းသားအားလုံးကတော့တနှစ်ပတ်လုံးလို့ကျောင်းဝတ်စုံတွေမှာအမဲအောင်ဖဲကျိုးလေးတွေတက်ဆင်ထားကြပါတယ်။ဒါအပြင်ဖုံးတော်ကြီးကျောင်းတွေမှာလည်းကုသိုလ်ကောင်းမှုတွေကိုအော်တိုဘာလ13ရက်နေ့ကနေစတင်ပြီးလှုပ်ဆောင်နေကြပြီဖြစ်ပါတယ်။ရှေ့ပြောင်းဆရာဆရာမများအစည်းအရုံးကတာဝန်ရှိသူဖြစ်တဲ့ဆရာကြီးမန်းရွှေနှင်းကတော့ဘရင်မင်းမြတ်ကြီးကြောင့်ဆယ်စုနှစ်သုံးခုနီးပါးထိုင်းနိုင်ငံထဲမှာခိုလုံဝင့်ရကြတာတွေရှေ့ပြောင်းကလေးတွေအတွက်လုံခြုံရေးအတွက်အထောက်အထားလက်မှတ်တွေလုပ်ပေးတာတွေပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေကိုထိုင်းကလေးတွေနီးတူရယူခံစားနိုင်ဖို့အတွက်လူသားချင်းစာနာမှုတွေကိုဘရင်မင်းမြတ်ကြီးကလှူဆောင်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းအခုလို့ပြောပါတယ်
။မြန်မာနိုင်ငံသားတွေပေါ်မှာတော့ပြည်ကြီးနေတော့တော်တော်လေးကောင်းကောင်းမွန်မွန်အခမ်းအနားတွေဒီတန်လူစီတာတွေလည်းပဲဝန်ပါဝင်တာမျိုးတွေပြည်ကြီးရဲ့ဆက်မှတ်ထားတဲ့ဟိုကောတော့ဟိုဆိုမိတ်တွေကိုလည်းပဲနားဆိုင်ပြီးတော့ယူတီလီစားတဲ့အနေနဲ့ကျွန်တော်တို့ပေါ်မှာကောင်းဒီအများကြီးရှိခဲ့တယ်လို့လည်းကျွန်တော်ပြောလို့ရပါတယ်။မရောက်နေတဲ့ဟိုကျွန်တော်ရှိတဲ့အလုပ်သမားတွေအေးတွားရေးလိုက်နေရတဲ့ရောက်ပြီးတော့ခုနကကျမကြီးပါဆက်ဘောတရားကဟိုအစိုးရဘက်ကဟိုလက်ခံလာနိုင်တဲ့ဟိုပေါ်အနေထားတွေဟာဆိုလို့ရှိရင်လည်းတော့ဒါပြင်ကြီးရဲ့ဟိုလမ်းညွှန်ချက်တွေလမ်းမေတ္တာတွေအများကြီးပါခဲ့တယ်လို့ကျွန်တော်ဟိုထင်ပါတယ်ပေါ့နော်
။နိုင်ရဆန်ခဲ့တဲ့ဘရင်ကြီးဘူမိဘောအနေနဲ့ထိုင်းအစိုးရကိုကောသူတို့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာတွေထားတတ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်ဆိုပြီးမြန်မာရွှေပြောင်းလူသမားတွေကဆိုပါတယ်။နှက်ရွာဆန်တဲ့အချိန်သက်တော်89နှစ်ရှိခဲ့ပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာဖီနန်စတင်ဆိုးဆန်ခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးကျေးရွာတွေအထိလမ်းတွေပေါက်နေတာ၊ရေနဲ့လျှက်စစ်မီးတွေရနေတာသက်သွယ်ရေးလမ်းပန်းစနစ်တွေအခက်အခဲမရှိအောင်လှုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်။ဒီအတွက်ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝမ်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပတာတွေလုပ်သွားမှာဖြစ်ပါတယ်ရှင်။